ဒီမြန်မာစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကတောက်ကြနေ ICJ တရားရုံးမှာခြေပလျှောက်လဲနေချိန်မှာပဲနယ်သာလန်နဲ့နော်ဝေးနိုင်ငံကဒီမြန်မာနိုင်ငံသားတွေကဒီ ICJ ရုံးရှိကိုလာရောက်ပြီးတော့အဲဆန္ဒပြခဲ့ကြတာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့တင်ပြချင်ပါတယ်ဗျာရိုဟင်ဂျာတွေကိုမျိုးတုံးစီမဲ့ဂျန်နိုဆိုက်ကျူးလွန်မှုဆွဆွဲခြင်းနဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကတရားစွဲဆိုရတဲ့အမှုအတွက်စစ်ကောင်စီရဲ့နိုင်ငံတကာစစ်ဆင်ရေးဝန်ကြီးဦးကိုကိုလိုင်ဦးဆောင်တဲ့အဖွဲ့က ICJ တရားရုံးမှာခုခံရှောင်လဲနေတာပါဒီအမှုအတွက်တရားမျှတမှုရစေချင်တယ်လို့ ICJ ရှေ့ဆန္ဒထုတ်ဖော်ပွဲမှာပါဝင်တဲ့နော်ဝေးနိုင်ငံကလာရောက်သူအရှင်ထာဝရကမိန့်ပါတယ
်ဒီလိုအကြမ်းဖက်သမားတွေဒီနေရာကိုလာပြီးတော့ဖြည့်ရှင်းတာကဒါအော်တရားမျှတမှုမရှိဘူးလို့ခံစားရတဲ့အတွက်ကြောင့်မလို့တရားမျှတမှုရကျင်တဲ့အတွက်ကြောင့်မလို့ဖုံဖုံဒီနေရာကိုရောက်ရှိရခြင်းဖြစ်ပါတယ်ဒီဒေါ်လန်ကြီးကဖုံဖုံတို့ပြည်သူသားလည်းအထူးကဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူရဲ့အဆုံးဖြတ်ကိုသာလည်းဒီတရားရုံးကလည်းလက်ခံသင့်ပါတယ
်ဒီမှုမှာစစ်ကောင်စီအစိုးရကိုအရေးယူအပြစ်ပေးနိုင်ရေးအတွက်လာရောက်တောင်းဆိုတာလို့နယ်သာလန်နိုင်ငံကရိုဟင်ဂျာရေးလှုပ်ရှားသူဦးလာမြစ်ကပြောပါတယ်
ကံပြာတရားဆွေးတာရိုဟင်ဂျာနဲ့ပတ်သက်ပြီးတော့တရားဆွေးပဲမြန်မာနိုင်ငံတပြည်လုံးမှာရှိတဲ့ပြည်သူလူထုအတွက်အဲ့ဒီရက်ဆက်တက်ပြက်နေတဲ့ဟာကိုတရားဆွေးခြင်းဖြစ်တယ်လို့ကံပြာရဲ့ဟို Justice Minister က23ရက်နေ့ပြောသွားတာဖြစ်တယ်အဲ့ဒါကြောင့်မလို့ကျွန်တော်အားလုံးဝိုင်းဝန်းစူးစီးပြီးတော့ကံပြာဖက်ကနေရက်တက်ပြီးတော့မြန်မာစစ်ကောင်စီစီအစိုးရကိုအပြစ်ပေးနိုင်ရတဲ့ဒီလိုအပြစ်စူးစီးပြီးတော့ကျွန်တော်အားပေးနေချင်းဖြစ်ပါတယ
်မြန်မာစစ်တပ်ဟာရင်းကြားရေးအပေါ်မှာသာမကအခြားတိုင်းသားတွေအပေါ်မှာပါအကြမ်းဖက်မှုတွေကျူးလွန်နေတာအတွက်အရေးယူစေချင်တယ်လို့နယ်သာလန်နိုင်ငံကမမျက်မျက်ကြီးကလည်းတိုက်တွန်းသွားပါတယ
်အခုလက်ရှိ ICJ ကနေပြီးတော့မြန်မာနိုင်ငံကိုတရားစွဲထားတဲ့ကိစ္စကဒါကအစိုးရကိုစွဲထားလည်းမဟုတ်ဘူးအဖွဲ့အစည်းတစ်ခုကိုစွဲထားလည်းမဟုတ်ဘူးလူပုဂ္ဂိုလ်တို့ကိုစွဲထားလည်းမဟုတ်ဘူးမြန်မာနိုင်ငံကိုကိုယ်စားပြုပြီးစွဲထားဗမာပြည်မှာလည်းနော်ဟိုနေ့ဘလော့ကောမလဲဟိုနေ့ရိုလီဂျာတွေတခုတည်းကိုမှတော့ဂျနိုဆိုက်လုပ်တာမဟုတ်ဘူးပြည်တွင်းမှာမှရှိတဲ့ဗမာနဲ့တကွအားလုံးတော့တိုင်းရင်းသားမြန်မာနိုင်ငံမှာမြစ်တီနေထိုင်ကြကုန်တဲ့အားလုံးတော့တိုင်းရင်းသားဒီကောင်မောင်မတွေအကုန်လုံးကိုလည်းလက်ရှိမှာလဲဂျနိုဆိုက်ပုံစံမျိုးเนาะဟိုနေဟိုနေရွာတွေကိုဘုံကျဲเนาะအကုန်လုံးဟိုနေဟိုနေဟိုဘလော့ကောမလဲဟိုအကျန်းဖက်နီးနဲ့နှိမ်နီးပြီးတော့เนาะပမာဒီနဲ့ဟိုဒီနေတိုင်းသားနဲ့လူမျိုးတွေကိုအကုန်လုံးကိုဟိုဟာဟိုနေဖြစ်နေတဲ့အတွက်ကြောင့်မလို့အခုဒီမှာလာပြီးတော့ဟိုဆန္ဒဖော်ထုတ်တာ
ပါမြန်မာပြည်သူတွေလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တဲကြော်လွားနေမှုပြည်ရင်းပြည်ပပူပေါင်းလှုပ်ဆောင်သွားဖို့အမ်စတာဒမ်မှာသတင်းသုံးတဲ့အရှင်စန္ဒဝရကမိပါတယ
်မြန်မာပြည်သူပြည်သားတွေအတွက် justice ဆိုတဲ့တရားမျှတရေးကိုရရှိဖို့အတွက်ပြည်ရင်းတို့ကြောက်လာကြတာ
တော့ပြည်တွင်းနဲ့ပြည်ပ
ညီညီညာညာပူးပေါင်းဆောင်ရွက်ရင
်ဒီနေ့
ဒီစစ်ကောင်စီတွေကို
သင်တို့တရားရုံးကိုပို့နိုင်မှာပါသူတို့မိုက်ပစ်တယ်သူတို့တွေကျူးလွန်တဲ့အားတွေကိုတရားမျှတမှုဒီနေ့ရရှိစေမယ်လို့သင်တို့ယုံကြည်ပါတယ
်ပြည်ပရောမြန်မာတွေကဖေဖော်ဝါရီ23 23 25ရက်နေ့တွေမှာ ICJ ရှေ့ဆန္ဒပြခဲ့ကြပြီးလာမယ့်28ရက်နေ့မှာလည်းဆန္ဒထပ်ပြကြအောင်မယ်လို့ဆိုပါတယ်ခင်ဗျာ